လာမယ့်သတင်းပတ်ထဲဝါရှင်တန်ဒီစီကိုလာရောက်ပြီးအမေရိကန်သမ္မတဒေါနယ်ထရန့်နဲ့တွေ့ဆုံတဲ့အခါမှာစီးရီးယားကကတ်လက်နက်ကိန်းတွေကိုအမေရိကန်ကဘာကြောင့်လက်နက်တွေပေးဖို့အတွက်ဆုံးဖြတ်တယ်ဆိုတာနဲ့ပတ်သက်ပြီးသမ္မတထရန့်ကိုပြင်းပြင်းထန်ထန်မေးမြန်းမှာဖြစ်ကြောင်းတူရကီသမ္မတရီဆက်တိုင်ယပ်အာဒိုဝမ်ကပြောကြားလိုက်ပါတယ်။ IS စစ်သွေးကြွတွေကိုတိုက်ခိုက်ရမှာနောက်ထပ်စစ်သွေးကြွအကြမ်းဖက်အဖွဲ့တစ်ခုကိုထပ်ပြီးတုံးတယ်လို့မလုပ်တတ်ပါဘူးလို့သမ္မတအာဒိုဝမ်ကဗိုလ်တပူးနယ်မှာပြောတာပါ။ဒါဟာစီးရီးယားနဲ့ဒေသရင်းအနာဂတ်အတွက်အန္တရာယ်ကြီးတဲ့ခြေလှမ်းမျိုးဖြစ်ကြောင်းလည်းပြောပါတယ်။စီးရီးယားမှာ IS စစ်သွေးကြွတွေကိုထိတိယရောက်တိုက်ခိုက်နေတဲ့အဖွဲ့ဟာ YPG လို့ခေါ်တဲ့ Quds လက်နက်ကိုင်တွေဖြစ်ပါတယ်။ဒါပေမဲ့ Quds တည်သူပါတီနဲ့မဟာမိတ်ဖြစ်တဲ့တူရကီအစိုးရကိုတိုက်နေတဲ့ဒီအဖွဲ့ကိုတူရကီကနေအကြမ်းဖက်အဖွဲ့ဖြစ်နေတတ်မှတ်ထားတာဖြစ်ပါတယ်။ YPG အဖွဲ့စီကိုရောက်သွားတဲ့လက်နက်မှန်သမျှဟာတူရကီနိုင်ငံအတွက်အန္တရာယ်ရှိနေတယ်လို့တူရကီနိုင်ငံခြားရေးဝန်ကြီး Mevlut ကပူကိုစလူကကြေညာထားတာပါ။ဘာပဲပြောပြောပြီးခဲ့တဲ့လကကျင်းပတဲ့အငင်းပွားပွဲလူလူဆန္ဒခံယူမှုနဲ့သမရဖြစ်လာတဲ့တူရကီသမရအာဒိုဝမ်ရဲ့ဝါရှင်တန်ခီးစင်ကတော့သူ့ကိုနိုင်ငံတကာကနေအသိအမှတ်ပြုဖို့အတွက်အရေးပါတဲ့ခီးစင်တစ်ခုဖြစ်နေပါတယ်။